ဖို့ကကျွန်တော်ပြောတယ်ကျွန်တော်ချက်ချင်းထားပြီးတော့ကျွန်တော်ဆုံးဖြတ်လိုက်ရတယ်ဘာလို့ဒီ27ရက်ကကိုယ်ကလေးလောင်းလို့ဒီစဉ်းစိတ်နဲ့ပေါ်ဖို့ရှိရင်လေဒီကာလနဲ့ကြားထဲမှာဒါကပ်ပြီးဖြစ်နေတဲ့အတွက်ကြောင့်အဲ့တော့ခင်ဗျားသွတ်တော်တဲ့ကိုရောက်မှဖြစ်မယ်ဆိုပြီးတော့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်ချက်ချင်းကျွန်တော်ပြောလိုက်တာလေဒီ
ဒါကတော့ဥပဒေအကြောင်းအရပြောမယ်ဆိုရင်အပြင်လူကနေငွေတန်ပေးဆောင်တာတွေလုပ်လို့ရတာရှိတယ်လို့တော့တရားလွတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေရဲ့သဘောထားတွေအပေါ်မူတည်ပြီးတရားရုံးတွေကစီစဉ်ဆောင်ရွက်နေတာတွေလည်းရှိနေတယ်လို့ဆိုပါတယ်
။ဒါလေးကဒီလိုလေအဲ့လိုဆောင်ပေးတယ်ဗျာ။ဆောင်ပေးရတရားရုံးပိုင်းကတော့ပြင်းဆောင်နဲ့ဘယ်ဝါဆောင်လဲဆိုတာဘာမှပြောလို့မရဘူးလေ
။ငင်းညမ်းစွာစုဝေးခွင့်နဲ့ပတ်သက်လို့ခွင့်ပြုမိတ်မတင်ပဲဆန္ဒပြခဲ့ကြတဲ့နိုင်ငံရေးလယ်သမားရေးအလုပ်သမားရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်ဆက်ရှင်နဲ့တရားစွဲဆိုပြီးမြို့နယ်လိုက်ပြစ်ဒဏ်နေစီရင်နေစဲလဲဖြစ်ပါတယ်။တချို့ဆိုရင်အနည်းဆုံး10မှုကနေအများဆုံး60လောက်ထိတရားစွဲဆိုခံနေရတာပါ။တချို့ဆိုရင်ထောင်ကျပြီးတာတောင်မှခွင့်ပြုမိတ်မရပဲဆန္ဒပြမှုတွေနဲ့ရုံးခတ်ပြီးအမှုရင်ဆိုင်နေရစဲဖြစ်ပါတယ်။
မအေးမဆူစီတင်ပြတော့တာပါရှင် VOA ကနေနောက်နှစ်နာရီကြာည9နာရီနဲ့10နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းတိုမီတာ2451နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ပုတ်ထူနေညနေခင်းစီစဉ်တွေပြီးဆုံးတော့မှာပါစီစဉ်မဆုံးတက်ခင်တည်င်းအချင်းချုပ်ကိုပြောပြပါအောင်ကောင်းလုံးရေ
ဒီရနငနဲ့ရရှိထားတဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့သဘောတူညီချက်ကနေရရှိလာမယ့်အကျိုးရလဒ်အပေါ်မှာတန်မြတ်ဖြစ်နေကြတဲ့မဟာမိတ်တွေအပေါ်စည်းရုံးကိုရည်ရွယ်ထားတဲ့ဒေသရင်းခီးစဉ်တစ်စီတစ်ပိုင်းဖြစ်အမေရိကန်ကာဝေးဝန်ကြီး H. Carter ဒီကနေ့ Saudi Arabia နိုင်ငံမှာရောက်နေပါတယ်။ကာဝေးဝန်ကြီး Carter ဟာ Saudi Arabian Salman ကာဝေးဝန်ကြီးတို့နဲ့လည်းတွေ့ဆုံသွားဖို့ရှိပြီးဒီနောက်မှာတော့ဂျော်ဒန်နိုင်ငံကိုပြန်ဟိုတစ်ခေါက်ပြန်ပြီးဂျော်ဒန်စစ်ဖက်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဦးမှာပါ။အဲကဲအချမ်းဖက်အဖွဲ့အတွက်နှစ်ပေါင်းများစွာအလုပ်လုပ်ပေးနေသူတူဟာစီးရီးယားနိုင်ငံဆမာရာမြို့အနီးသွားလာနေစဉ်ဒီလဆန်းမိုင်းမှာပဲအမေရိကန်ရဲ့လေယောင်ထုတ်စစ်အတွင်းတွေ့ဆုံသွားတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုခဲ့ပါတယ်။တွေ့ဆုံသွားသူမူဆင်အယ်ဖာဒီလီယာကားနဲ့သွားနေတော့မှာပဲဇူလိုင်လ10ရက်နေ့ကပြစ်ခတ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ဂရိနိုင်ငံမှာဥရောပဘက်ကနေနောက်ထပ်ငွေများများထပ်ချေနိုင်မှုဒုတိယကြိမ်ပြည်ရင်ပြောင်းလဲအစီအစဉ်တွေကိုဒီကနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အခုဆွေးနွေးမဲ့ပြင်ဆင်မှုလုပ်ငန်းစဉ်တွေထဲမှာတော့ဘန်စုငွေတွေကိုအာမခံပေးဖို့တရားဝင်လုပ်ငန်းစီစဉ်မှုတွေမြန်ဆန်ပြီးကုန်ကျစရိတ်သက်သာစေမဲ့အစီအစဉ်သစ်တွေကိုလည်းထည့်သွင်းထားပါတယ်။မြောက်ကိုရီးယားကတာဝဲပြစ်ဒုံးကျည်အစ်တစ်စင်းကိုဒီနေ့နောက်မှဆန်းသက်ပြစ်လို့ပြင်ဆင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကယွမ်ဟန်တင်းထဏနာကပြောဆိုခဲ့ပါတယ်။ဒီနေ့နိုင်ငံရဲ့နေဆန်နာကဆိုရေးဒုံးကျည်ပြစ်လို့စကမ်းမှာမြောက်ကိုရီးယားကပြင်ဆင်မှုတွေတွုံးမြင့်လွတ်ဆောင်ထားပြီးဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတူကိုကိုကာပြည်တင်းကဖော်ပြခဲ့တာပါ။တွုံးမြင့်ပြင်ဆင်မှုတွေနဲ့68မီတာရှည်တဲ့ပြစ်လို့စင်တိဆောက်မှုလည်းပါဝင်ပါတယ်။
တင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။တင်ညနေစီစဉ်ထုတ်လုပ်ရင်းမှုကကိုကောင်းထက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ71.25ရိုကနေလွှင့်ပေးခဲ့တာပါ။ဒီကနေ့ည9နာရီစီစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်။တောက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington. From Washington, this is VOA News.
สบายดีท่านผู้ฟังที่เคารพที่นี้สถานีวิทยุ VOA